you very much for letting us.
Please, we need to do that. Yes, we need to buy shares. If Europe is not going to be long term, then Planet Finance will be present in some of the other places.
Planet Finance is a French consulting firm.
ကျွန်တော်တို့ကဖွံ့ဖြိုးမှုအတွက်ဗဏ္ဍာငွေကြေးထောက်ပံ့တာကိုပို့ပြီးအာရုံစိုက်ပါတယ်။အသေးစားငွေကြေးလုပ်ငန်း၊စီးပွားရေးလုပ်ငန်းဖွံ့ဖြိုးအောင်မတည်ဖို့ကိုယ့်ကိုယ်အလုပ်အပ်ထားတဲ့သူတွေကိုကာကွယ်ပေးရေးလူမှုရေးနယ်ပယ်မှာကြိုးပြုနိုင်ရေးစီမံခွဲခွဲမှုစတဲ့ကဏ္ဍတွေမှာနည်းပညာအရပံ့ပိုးပေးပါတယ်။ Planet Finance အနေနဲ့အရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့မြန်မာနိုင်ငံမှာအာရုံစိုက်ကူညီနေပါတယ်။အခုကရင်ပြည်နယ်မှာကူညီပေးဖို့ EU ဥရောပသမဂ္ဂကတာဝန်ပေးထားပါတယ်။ကရင်ပြည်နယ်ကစီမံကိန်းကို2012ခုနှစ်ကတည်းကအစပြုခဲ့တာဖြစ်ပြီး2013ခုနှစ်လယ်ပိုင်းမှာပြည်သက်ညှိနှိုင်းနိုင်ခဲ့လို့ဒီနှစ်2014ခုနှစ်မှာလုပ်ငန်းစတင်နိုင်ခဲ့တာဖြစ်ပါတယ
် Inclusion in current state လို့ခေါင်းစဉ်တက်ထားပါတယ်အဲ့တော့ Inclusion ဆိုတာလယ်သမားတွေကိုနောက်ကရင်ပြည်နယ်ကလူမှုအသိုင်းအဝိုင်းတစ်ခုလုံးမှာပါဝင်နိုင်တဲ့အစီအစဉ်ကိုဆွေးနွေးတာပါလားရှင
် Basically if you look at the concept of financial inclusion the basis
အခြေခံအပြင်ကျေးလက်ပဲဖြစ်ဖြစ်စီးပွားရေးတက်သက်စားနိုင်ငံတွေကမြို့ပြမှာပဲဖြစ်ဖြစ်စီအန်ဒါရီကဗန်နေနဲ့ဗန်နိုင်းငွေချေးလုပ်ငန်းတွေကိုလက်လက်မိမိကြပါဘူး။စင်ရဲ့လူတို့ဟာဗန်နိုင်းနဲ့ပဲနဲ့အလံဝေးတယ်လို့ပြင်ပကိုရောက်နေတာပါ။ဒါကြောင့်ကြီးလက်ဒေသတွေကရောမြို့ပြကပါစင်ရဲ့သားတွေအနေနဲ့ဗန်နေကိုလက်လက်မိနိုင်အောင်အားလုံးပါဝင်နိုင်တဲ့ငွေစုငွေချေးစနစ်တည်ထောင်နိုင်အောင်ကူညီပေးတဲ့အစီအစဉ်ဖြစ်ပါတယ်။
ဒီလိုအစီအစဉ်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ကိုဒေသခံဗန်တွေတခြားအစိုးရဌာနတွေနဲ့ကိုပူးပေါင်းဆောင်ရွက်တာရှိပါလားရှင်။
Well, in our project here in Kayin State, we are working with the cooperatives.
အခုကရင်ပြည်နယ်မှာတော့တမဝဲမအသင်းအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တမဝဲမဝန်ကြီးဌာနနဲ့နားလည်မှုစာကျင်စာတုံးသက်နေတဲ့အစဉ်အရကျွန်တော်တို့မှာအောက်ခြေရက်ွက်ကျွေးရတမဝဲမအသင်းအနေနဲ့အနီးကပ်ဆောင်ရွက်နေပြီးဝန်စုငွေချေးအသင်းမတည်နိုင်အောင်နည်းပညာအရပံ့ပိုးပေးနေပါတယ်။ဒါမှသာကျေးလက်နေပြည်သူတွေကိုဗဏ္ဍာရေးဝန်ဆောင်မှုလက်လန်းမိနိုင်မှာဖြစ်ပါတယ
်။အခုဒီ EU ဥရောပသမဂ္ဂရဲ့ပံ့ပိုးမှုကဘယ်လောက်ထိထိရောက်မှုရှိပါသလဲ
။ Well, right now if you look at the financial market in the Kayin State
လို့ဆက်ကင်းပြည်နယ်ရဲ့ဗန်နာရေးစစ်ကွက်ကိုကြည့်မယ်ဆိုရင်ပြိပခလွန်ဒေတာဖြစ်တဲ့အတွက်ဗန်ရီအတွက်အတော်လေးနည်းပါတယ်ဗန်ရီကလည်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဖတ်အန်းနဲ့တခြားတမျိုးလောက်မှာပဲရှိတာပါကြည့်လက်ဒေတာမှာဆိုဗန်နာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမရှိသလောက်ပါပဲဒါကြောင့်ကျွန်တော်တို့ရဲ့စီစဉ်နေကိုကြည့်ရတဲ့အခြေရအောင်လုပ်ပေးနေတာပါအောက်ခြေကြည့်ရအစ်စ်မှာကိုတူကိုထငွေစုငွေချင်းအသင်းတွေမတည်ပြီးနောက်ဆုံးမှာတင်းခွဲတွေစူးစီးကတမဝယ်မဘန်ထူထောင်နိုင်တဲ့အထိပံ့ပိုးပေးဖို့ရည်ရွယ်ပါတယ်အခုရွာတွေမှာကြည့်လက်တမဝယ်မအသင်းတွေရှိပါတယ်အဲ့ဒီအသင်းတွေကတစ်ဆင့်တကယ်အလုပ်ဖြစ်မဲ့ငွေလွှဲငွေပြောင်းပေးနိုင်တဲ့ဘန်တွေထူထောင်နိုင်တဲ့အထိမှန်းဆထားပါတယ
်ဟုတ်ကဲ့တချို့အမျိုးသမီးအဖွဲ့အစည်းတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံက Grameen Bank လို့ပုံစံမျိုးပေါ့နော်အသေးစားငွေချေးလုပ်ငန်းတွေထူထောင်တာတွေရှိပါတယ်အဲ့ဒီပုံစံနဲ့များဆင်စင်တူနေမှာရှင
်one aspect of our operation will be microfinance
ကျွန်တော်စီစဉ်နေမှာဒေသငွေချေးရဲ့လုပ်ငန်းနဲ့ပါဝင်ပါတယ်အသေးစားငွေချေးလုပ်ငန်းဟာချို့တဲ့သူတွေအတွက်တမင်ရည်ရွယ်ပါတယ်တမဝယ်မှငွေစုငွေချေးကတော့လူရန်စားခွဲခြားသတ်မှတ်မထားပါဘူးအသိဝင်ဖြစ်ခြင်းနဲ့ဘယ်သူမှမပါဝင်နိုင်ပါတယ်တမဝယ်မှငွေစုငွေချေးဆိုရင်ဒေသချင်းငွေလည်းပါမယ်အလက်စားစီဝိုင်းလုပ်ငန်းတွေအတွက်လည်းပါဝင်နိုင်ပါတယ်ဘန်နာငွေချေးထောက်ပံ့တဲ့နေရာမှာလည်းလေယာစက်ပြိုးရေးအပြင်စက်ပြိုးမွေးမြူရေးနဲ့မဆိုင်တဲ့ကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းတွေအတွက်ပါစဉ်းစားပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းမှာဒုတိယအနေနဲ့အများဆုံးဒေါ်လာ900ပဲချိနိုင်တာပါတမဝယ်မှငွေစုငွေချေးကတော့လုပ်ငန်းပမာဏအလိုက်ဒီထက်မကအများကြီးပိုချိနိုင်အောင်စဉ်းပေးနေပါတယ်
ပေါ်အစီအမံကုတ်ခဲ့ပြီးတော့အောက်ခြေကလှုပ်ရှားရမယ့်အစီအစဉ်မျိုးပါလား
I would like to think that it's more trickle up or bottoms up
မဟုတ်ပါဘူးအောက်ခြေကစပြီးလှုပ်ရှားရမယ့်အစီအမံဂိမ်းပါအောက်ခြေကနေလှုပ်ချင်တာဆန္ဒရှိတာကိုဥဆောင်ဥရပြုလှုပ်ရှားကြတဲ့အခြေအနေတွေကိုကျွန်တော်တို့ကအခွင့်အကောင်းယူပြီးထိရောက်ပြီးအကျိုးရှိအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုနည်းပညာအရပံ့ပိုးပြီးဖိမှကူညီနေတာဖြစ်ပါတယ်အောက်ခြေလူဒန်းစားအနေနဲ့ဗန်နာရေးဝန်ဆောင်မှုလုပ်ငန်းတွေလက်လန်းမီလာတာနဲ့အမျှစီဝါရေးအခွင့်အလမ်းတွေပေါ်ပေါက်လာမှာဖြစ်ပါတယ
်အခုပေးနေတဲ့သင်တန်းတွေကဘာကိုဦးစားပေးပါသလဲနမူနာလေးတစ်ခုလောက်ရှင်းပြပေးပါလားရှင
် The basic training that we provide in the community is what we call the rapid savings mobilization technique
အခုလောလောဆယ်ကျွေးရတွေမှာပေးနေတဲ့အခြေခံသင်တန်းကတော့ငွေကိုအမြန်ဆုံးဘယ်လိုနည်းနဲ့ဘယ်လိုစုဆောင်းကြမလဲဆိုတာပါဒီသင်တန်းကို GTZ GTI ကတီထွင်ပေးထားတာပါကြီးလက်ဒေတာတွေကိုကွန်းစစ်တဲ့အခါငွေစုကိုပြောရင်ဒီလောက်စည်ရင်ရတဲ့အထက်ငွေပူငွေရှမ်းမမရှိတာငွေမစုနိုင်ဘူးလို့ပဲပြောကြပါတယ်ငွေသားအနေနဲ့မစုမရင်တောင်နွားဖြစ်ဖြစ်ဝက်ဖြစ်ဖြစ်ဒိစံတချို့ငွေထားနိုင်တာကလည်းစုဆောင်းတဲ့သဘောဖြစ်ပါတယ်ငွေစုပုံစုနည်းတွက်ချက်တက်အောင်ရှိရတဲ့ချမ်းတင်တာချမ်းစုတင်တာစုဆောင်းတက်အောင်အခြေခံအဖြစ်နီးပေးလမ်းပြတင်တဲ့နေပေးပါတယ်
မြေရရင်ကိုပြန်လာကြတဲ့ကရင်ဒုက္ခသည်တွေကိုဒီအစီအစဉ်မှာပါဝင်နိုင်ကြပါလား
Yeah we are thinking of
ကရင်ဒုက္ခသည်တွေလည်းပါဝင်နေအောင်စဉ်းစားပေးနေပါတယ်ဒီစီစဉ်ကကင်းပြင်းတဲ့လိုက်ဝက်မျိုးတွေကရွာတွေမှာနေထိုင်ကြသူတွေအားလုံးဘယ်သူမှစိုးပါဝင်နိုင်အောင်စီစဉ်ပေးထားပါတယ်ဒေသတခွင်ကစိတ်ဝင်စားတဲ့ဘယ်သူမှစိုးတက်ရောက်နိုင်ပါတယ်မြို့သမီးရဲ့စစ်ပြန်ရဲလို့ခွဲခြားမထားပါဘူးကျွန်တော်ရဲ့ financial inclusion ဆိုတဲ့စောင့်ဖို့အရာလူတိုင်းပါဝင်နိုင်တဲ့အစီအစဉ်ဖြစ်ပါတယ
်ဘယ်မြို့နယ်တွေမှာလုပ်နေတာပါလဲ
we are involved in one township that's Langwe
လောလောဆယ်နှိုင်းခွဲ့မြို့နယ်မှာပါရွာပေါင်း30ပါဝင်ပါတယ်အိမ်နောက်စုဥယေကတော့2000ပါဝင်ပါတယ်ဒီမြို့နယ်မှာစမြငွေစုငွေချေတမဝယ်မှာဗန်ထူထောင်နိုင်ပြီးအခြားမြို့နယ်တွေမှာလည်းပုံတူဖွဲ့စည်းနိုင်အောင်အထူးညီမှန်းထားပါတယ
်ဒါဆိုရင်ဒီမြို့နယ်ကအရင်ဆုံးစမ်းသပ်တဲ့သဘောပေါ့နော်
It's more of not actually a pilot testing
ပြောလို့ရပါတယ်ဒါပေမဲ့ဒီနေ့ကိုတခြားအာဆီယံနိုင်ငံတွေမှာလက်တွေ့စမ်းသပ်တာအောင်မြင်ခဲ့ပြီးပါပြီမြန်မာပြည်မှာတော့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေနဲ့အညီတည်တည်ချာချာစမ်းသပ်နေတဲ့သဘောဖြစ်ပါတယ
်ဒီသင်တန်းကအောက်ခြေပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးရှိမယ်လို့ကိုယူဆပါလားရှင
် Yeah of course as I have said we have done this in the Philippines in Indonesia and in other ASEAN countries
အကျိုးရှိမှာပါကျွန်တော်တို့ဒီစီစဉ်ကိုဖိလစ်ပိုင်အင်ဒိုနီးရှားနဲ့တခြားအာဆီယံနိုင်ငံတွေမှာလုပ်ခဲ့တာအောင်မြင်ပါတယ်အထူးသဖြင့်ဂျေးလက်ဒေတာကလူတို့အတွက်နည်းပညာပိုင်းပံ့ပိုးမှုနဲ့ထိထိရောက်ရောက်ကူညီနိုင်မယ်ဆိုရင်အကျိုးရှိမှာကတော့သိကြပါတယ
်ဒီလိုသင်တန်းတွေပေးတဲ့နေရာမှာဒေတာကအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရောဘယ်လိုသုံးသပ်လို့ရပါလဲ
We have already presented the concept to the Cayin state minister
ကရင်ပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပြီးပါပြီ။ကရင်ပြည်နယ်တမဝယ်မှအသင်းနဲ့လည်းအလွတ်တဘောဆွေးနွေးပြီးပါပြီ။ဒီနယ်တမဝယ်မှအသင်းနဲ့အောက်ခြေအသင်းတွေရဲ့ဖွဲ့စည်းပုံကတော့တခြားနိုင်ငံတွေနဲ့တိတ်မကွာပါဘူး။အခြေခံအဖြစ်တူပါတယ်။တကူပဲကွာတာကတော့အောက်ခြေတမဝယ်မှအသင်းတွေအင်အားပိုတောင့်တမှုလိုပါတယ်။အသင်းဝင်ဥယျာဉ်များမှသာငွေရင်းနှီးများလာမှာပါ။ဒါမှသာရေရှည်တည်တတ်နိုင်မဲ့အသင်းဖြစ်ပြီးအသင်းဝင်တွေအားကိုးထိုက်တဲ့ဖွဲ့စည်းဖြစ်မှာပါ။ဒေသခံအာဏာပိုင်တွေနဲ့ဆက်ဆံတဲ့နေရာမှာလည်းအခက်အခဲမရှိပါဘူး။
ဒီစီစဉ်တွေရမုံငွေဘလောက်သုံးဆဲမှာပါလဲရှင
် the project is jointly funded by the EU and the French Agency for Development or AFD
ဒီစီမံကိန်းက EU ဥရောပတမကနဲ့ AFD ပြည်သက်နိုင်ငံတကာဖွံ့ဖြိုးမှု agency တို့ပူးပေါင်းပံ့ပိုးတာပါ euro 9သိန်းကျော်အမေရိကန်ဒေါ်လာနဲ့ဆိုတသန်းကျော်သုံးဆွဲမှာပါမြေပညာပိုင်းဆိုင်ရာအထောက်အကူပေးဖို့ဖြစ်ပါတယ်လုပ်ငန်းစွန့်ရည်မြန်မာဖို့နဲ့အဖွဲ့အစည်းတွေစနစ်တကျဖွဲ့စည်းဖို့ကနေဦးကူညီတဲ့စီမံကိန်းဖြစ်ပါတယ်
အောက်ခြေလူလူအတွက်တကယ်ကိုအကျိုးရှိမယ်သင်တန်းလို့ဆိုလိုတာပေါ့နော
် Yes yes of course if you look at the concept of the project the first phase is building the cooperatives
ဟုတ်ပါတယ်ပထမအဆင့်ကတမဝယ်မှာအသင်းတွေတည်ထောင်နိုင်မှုဖြစ်ပါတယ်စီမံခန့်ခွဲရေးသင်တန်းတွေပေးဖို့လည်းပါဝင်ပါတယ်ဒုတိယအဆင့်ကတော့လုပ်ငန်းတွေဖန်တီးပေးဖို့ဖြစ်ပါတယ်အဲ့ဒီဒေသမှာစီးပွားရေးအခွင့်အလမ်းတိတ်နေပါပါတယ်ဒါကြောင့်ရှိပီးစားလုပ်ငန်းတွေပို့ပြီးအလုပ်ဖြစ်အောင်နဲ့မရှိသေးတဲ့လုပ်ငန်းတွေကိုဒေသနဲ့အညီဖန်တီးပေးဖို့ဖြစ်ပါတယ်အောင်မြင်ခဲ့ရင်တခြားနေရာတွေမှာလည်းအလားတူစီမံကိန်းတွေတိုးပြီးလုပ်သွားမှာပါအ
ခုလောလောဆယ်ကင်းပြည်နယ်မှာဘာလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါလဲရှင်
Well right now we're thinking of two kinds the agricultural based cooperatives and
လေယာစပြိုးရေးကိုအခြေခံတဲ့တမဝယ်မှာနဲ့စပြိုးရေးနဲ့မဆိုင်တဲ့တမဝယ်မှာဆိုပြီးနှစ်မျိုးရှိပါတယ်ဆန်စပါရဘာစားတဲ့စပြိုးရေးအခြေခံတမဝယ်မှာစသဖြင့်ရှိကြပါတယ်ကျွန်တော်တို့ကဈေးကွက်ကူရှာပေးဖို့လိုရင်ကူမယ်သူတို့ဈေးကွက်ရှိပြီသားဖြစ်ရင်လည်းအရင်နည်းပို့ရအောင်နီလန်းရှာပေးမှာပါဖန်ကထိုင်းနိုင်ငံမဲဆောက်မြို့နယ်လည်းမွေးလာတော့တမဝယ်မှာအသင်းတွေအနေနဲ့ထိုင်းနိုင်ငံကိုဗပစ္စည်းတွေတင်ပို့ရင်ကောင်းလဲဆိုတာကအစထည့်သွင်းစဉ်းစားကြရမှာဖြစ်ပါတယ်
ခုလိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်